ထိုင်းမြန်မာနယ်စပ်ဖြစ်တဲ့ကရင်ပြည်နယ်တော်လဲထဒေသမှာတပ်ဆွဲထားတဲ့စစ်တပ်ခြေကုပ်စခန်းတစ်ခုကို KNU တပ်မ9က ဧပြီလ28ရက်နေ့ကတိုက်ခိုက်သိမ်းပိုက်လိုက်ခဲ့ပြီးတဲ့နောက်အဲ့ဒီဒေသအပေါ်စစ်တပ်ကတိုက်လေယာဉ်တွေနဲ့ဘုံးကျဲတိုက်ခိုက်ခဲ့ပါတယ်။ KNU ထိန်းချုပ်ထားတဲ့နယ်မြေထဲမှာရှိတဲ့ကရင်ရွာတွေအပေါ်28ရက်နေ့ကတုံးချိန်26ရက်နေ့ကတစ်ချိန်လေယာဉ်တွေနဲ့ဘုံးကျဲခဲ့တယ်ဆိုပြီးကရင်လူမှုအဖွဲ့အစည်းတွေကပြောပါတယ်။အဲ့ဒီရွာတွေမာနေကြတဲ့ထောင်ထဲချီရှိတဲ့ကျေးရွာသားတွေဟာ26ရက်တောတောင်နေတဲ့ထွက်ပြေးနေရတယ်လို့တန်လွင်မြစ်ကိုဖြတ်ကျော်ပြီးထွက်ပြေးလာနေကြတာတွေလည်းရှိနေပါတယ်။ KNU ကရင်လက်နက်ကိုင်အဖွဲ့ကသိမ်းလိုက်တဲ့တော်လဲထမြန်မာနယ်ခြားစစ်ခြေစိုက်စခန်းနဲ့အနီးဆုံးမှာရှိတဲ့ထိုင်းနိုင်ငံဘက်ကကျေးရွာတွေက ရွာသား200ကျော်အပါအဝင်မြန်မာဒုက္ခသည်2000လောက်ဟာနေအိမ်တွေကိုစွန့်ခွာပြီးထွက်ပြေးနေကြရပါတယ်။ထိုင်းရနာပိုင်းတွေဘက်ကစစ်ပြေးဒုက္ခသည်တွေထွက်ပြေးလာကြတာကိုယာယီခိုလုံခွင့်ပေးထားပေမဲ့အဲ့ဒီနေရာကိုသတင်းယူခွင့်ကိုတော့ပိတ်ပင်တားမြစ်ထားပါတယ်။ကရင်လူခွင့်ရေးအုပ်စုကပြောရေးဆိုခွင့်ရှိသူစောနန္ဒစုကတော့ကရင်လူမှုအဖွဲ့အစည်း40ကျော်စုပေါင်းပြီးဒုက္ခသည်တွေကိုထိုင်းဘက်ကလက်ခံပေ
ီဒီဆိုလို့ရှိရင်ခိုင်းဆိုရကနေပြီးတော့သူတို့ကိုမြန်မာပြည်ပဲရချမ်းပြန်ပြန်နေခိုင်းတာပေါ့နော်အဲ့လိုမျိုးတော့ကျွန်တော်တို့ကြားရတယ်အဓိကကျတော့ကျွန်တော်တို့ဘယ်လိုပြောမလဲဒီခိုင်းအစိုးရအနေနဲ့ပေါ့လေအာဖက်ကြည့်လာတဲ့ဒုက္ခတွေတို့ကိုဒီကေဘယ်ဟိုပေါ့နော်ဦးနေခိုင်းခွင့်ပြုပေးဖို့ပေါ့နောက်ပြီးလို့ရှိရင်ဒီလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီထောက်ပံ့တွေကိုလည်းအာလုံခြုံနဲ့ဟိုခွင့်ပြုပေးဖို့ပေါ့အဲ့ဒါကိုတော့ကျွန်တော်တို့ဒီတောင်းဆိုထားတာမျိုးလည်းရှိပါတယ်ခင်ဗျာ
လက်ရှိမှာတော့စစ်ပြေးဒုက္ခတွေကိုထိုင်းနိုင်ငံမဟောင်ဆောင်ပြည်နယ်ကစာတင်ကျောင်းတွေမှာနေရာပေးထားပြီးထိုင်းဘက်ကနေဆက်ဂိတ်တွေကိုလည်းအရေးပေါ်ပိတ်ထားပါတယ်ထိုင်းအမှတ်36နေကြားဆောင်တပ်ဖွဲ့ဝင်တွေကမက်ဆန်နဲ့နေကြားတလျှောက်မှာလုံခြုံရေးတိုးမြင့်ထားပြီးစစ်ပွဲအရှိန်ဟာထိုင်းနိုင်ငံဘက်ခြမ်းကိုမရောက်လာအောင်အနီးကပ်စောင့်ကြည့်နေကြကြောင်းထိုင်းသတင်းတွေမှာလည်းဖော်ပြကြပါဗျ။ထိုင်းနိုင်ငံနိုင်ငံသားရေးဌာနကတော့အခုဖြစ်ရဟာနေဆက်လုံခြုံရေးကူးတန်းသွားလာမှုတွေကိုထိခိုက်နိုင်တယ်ဆိုပြီးပြောကြားထားပါဗျ။မြန်မာစစ်တပ်နဲ့တိုင်းရင်းသားတိုက်ပွဲတွေဖြစ်နေတဲ့အတွက်မရောင်ဆောင်နေဆက်မှာထိခိုက်မှုတွေရှိလာနိုင်တယ်။ထိုင်းဘက်ကလည်းစစ်ပွဲနဲ့ပတ်သက်လို့တည်ရောက်မှုတွေမရှိလာအောင်သက်ဆိုင်ရာတွေနဲ့ညှိနှိုင်းနေတယ်ဆိုပြီးထိုင်းနိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမစ္စတာတန်နီစီယန်ဂရက်ကပြောကြားခဲ့တာပါအခုဆိုရင်မြန်မာစစ်တပ်နဲ့ KNU တို့တိုက်ပွဲဖြစ်ပြီးတလအတွင်းစစ်ကောင်စီရဲ့ခြေကုပ်စခန်းတစ်ခုကို KNU ဘက်ကသိမ်းပိုက်လိုက်တာကြောင့်စစ်ကောင်စီကအရက်သားပြည်သူတွေကိုပစ်မှတ်ထားဘုံကျဲတိုက်ခိုက်မှုတွေလုပ်လာတယ်လို့လည်းစောနန္ဒစုကပြောပါတယ်
အဲ့လိုမျိုးသူတို့ကြားမှာတိုက်ပွဲဖြစ်ပြီးတိုင်းမှာဒီစစ်တပ်ရဲ့ဘုံလီနဲ့ဘုံကျဲတိုက်ခိုက်မှုကဒီကျွန်တော်တို့ဒီလိုပြောမလဲကျန်းဥစ္စာတွေကိုကြည့်တာမျိုးမဟုတ်ဘဲနဲ့အထူးသဖြင့်ဒီဒီဘက်ကံပြည်သူလူထုကိုပဲတိုက်ခိုက်နေတာပေါ့နော်အဲ့ဒါကြောင့်မလို့သူတို့ကိုပြောမလဲဒီပြည်သူလူထုကိုပဲဖိမတ်ထားတိုက်ခိုက်တာမျိုးလည်းပြောလို့ရပါလေခင်ဗျာဆိုတဲ့အခါကျတော့အထူးသဖြင့်သူတို့ရဲ့လုံခြုံရေးပိုင်းဆိုင်ရာကိုအစီအရင်တောင်းယူနေကြရတယ်ပြီးလို့ရှိရင်လည်းတချို့တော်ဒီမြင့်နယ်ထဲမှာဆက်ပြီးပုံဆောင်နေတဲ့လူတွေအတွက်ဆိုလို့ရှိရင်လည်းအထောက်ပံ့အကူအညီမရောက်ရှိကြဘူးပေါ့နော်ဆိုတော့ယခုအချိန်ကြီးပေါ့နော်ဒီတလားကျော်အတွင်းမှာဆက်ခဲ့ခဲ့ခဲ့နဲ့ဒီနေရာတုံးပဲပေါ့
ပြီးခဲ့တဲ့မတ်လ28ရက်နေ့တုန်းကတကြိမ်အခုရက်ပိုင်းမှာ3ကြိမ်လေရင်နဲ့ဘုံကျဲတိုက်ခိုက်တာတွေအပြင်နေရောညပါလေရင်တွေနဲ့ပြန်ဝဲနေတာကြောင့်ဒေသခံ2000ကျော်လောက်ဟာဘေးလွရာကိုတင်းရှောင်နေကြရပါတယ်တန်လွင်မြင့်နဲ့နီးတဲ့ထိုင်းနယ်ဇက်မှာတော့ဒုက္ခသည် 9000 ထက်မနည်းရှိနေကြတယ်ဆိုပြီးကရင်လူမှုအဖွဲ့အစည်းတွေကပြောကြပါတယ်အတွင်ပိုင်းကဒုက္ခသည်တချို့ကတော့အထောက်ပံ့တွေရဖို့တော့အခက်အခဲတွေရှိတယ်ဆိုပြီးပြောပါတယ်အခုချိန်ထိတောင်းတဲ့ချီရှိတဲ့ကရင်ဒုက္ခသည်တွေကတော့နေရက်မပြောင်းနိုင်ကြသေးပါဘူးမြန်မာစစ်တပ်ဘက်ကမတ်လအတွင်းဘုံကျဲတိုက်ခိုက်မှုကြောင့်ကရင်ပြည်နယ်အတွင်းအရက်သား20လောက်သေဆုံးခဲ့ပြီး30လောက်ကတော့ပြင်းထန်တဲ့ဒဏ်ရာရရှိခဲ့တယ်လို့ဆိုပါတယ်တပ်မ5ဘက်ကလည်း KNU ဗဟိုနဲ့အပြစ်ခတ်ရက်စဲထားတဲ့မူကိုမလိုက်နာဘဲတိုက်ခိုက်နေတာဖြစ်တယ်လို့လည်းစစ်တပ်ရဲ့သတင်းစာရှင်းလင်းပွဲမှာတော့ပြောကြားခဲ့ပါတယ်ရှင်